ဟုတ်ကဲ့ခင်ဗျာအခုလာမယ့်မတ်လ15ရက်နေ့မှာဦးအောင်လွင်လုံးအဖွဲ့ကနေဦးစီးပြီးတော့ညညရေးအတွက်ဆိုပြီးတော့အစည်းအဝေးတစ်ခုခေါ်ထားရလို့ကြားရပါတယ်ခင်ဗျာ။ဘာအတွက်ပါလဲခင်ဗျာ
။ဒီစဉ်ကကျွန်တော်တို့အမျိုးသားနိုင်ငံရေးအင်အားစုများအမျိုးသားရေးတွေ့ဆုံဆွေးနွေးပွဲ2020ရွေးကောက်ပွဲအတွက်တိုင်ပင်ကြတာပေါ့။
အဲ့မှာအဖွဲ့ပေါင်းဘယ်လောက်လောက်လာတက်လိမ့်မယ်လို့မျှော်လင့်ထားလဲခင်ဗျ
ာ။အဖွဲ့ပေါင်းကျွန်တော်တို့ဖိတ်ထားတာ15ဘွဲပေါ့ဗျာ
။တော်တော်များများအဖွဲ့တွေကတော့အခုကျွန်တော်ကြားဘူးနေတာပေါ့လေ။ဥမာ88ကိုရေးလွန်တို့အဖွဲ့
ကိုရေးလွန်
တို့ဖွဲ့ဆိုတော့အစိုးရကနေပြီးတော့ကြောတောက်နောက်ခံပေးထားတဲ့အဖွဲ့တွေဆိုပြီးတော့ပြောဆိုနေကြတယ်လीအဲ့တော့ဒီ
သူတို့ပြောတာပေါ့
အခုအဖွဲ့မဲ့ပေါ့လေဒီစီညညရေးအတွက်ကိုဆောင်ရွက်တယ်ဆိုတော့ဒါအစိုးရရဲ့ကြောတောက်နောက်ခံအဖွဲ့တွေဖြစ်မသွားနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့အလန်ဒီသခင်ဆိုးရဲ့မျိုးဆက်တစ်တွေပဲကျွန်တော်တို့ကနောက်ဝတ္တမပေါ်ခင်လေးကကျွန်တော်တို့ချုပ်ရှားနေတာကျွန်တော်တို့ဟို2020ရွေးကောက်ပွဲဒါကဗမာပြည်ရဲ့နိုင်ငံရေးစီးပွားရေးအချက်တရာထွက်ပေါက်သူတို့ယုံကြည်ပြီးတော့ကျွန်တော်တို့ကကိုယ်ခံယူချက်နဲ့ကိုယ်အလုပ်လုပ်တာအဲ့ဒါကိုသူတို့ထင်တာကတော့စစ်တပ်ကလုပ်တာကိုလုပ်တဲ့အားကိုကျွန်တော်တို့ကသဘောတူတာမလို့ကျွန်တော်တို့ကစစ်တပ်ကြိုးတော်နောက်ကအဖွဲ့တွေလို့ထင်နေကြတာအဲ့ဒါမှားတယ
်အခုတိုင်းဆိုလို့ရှိရင်ပေါ့2010ရွေးကောက်ပွဲအတွက်ကိုပြင်ဆင်နေပြီဆိုလို့ရှိရင်အတီးပြုတ်ပြီးသွားတယ်2008ခုနှစ်ပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေဝေါ်လက်ခံလားခင်ဗ
ျလက်ခံလို့ကျွန်တော်တို့ကိုယ်တိုင်ဗမာနဲ့ဗမာပြည်အနှံ့လှည့်ပြီးတော့2010ရွေးကောက်ပွဲလက်ခံမှုအခြေခံဥပဒေကိုလက်ခံဖို့ရုတ်မဲ့ခုနှစ်ချက်ကိုလက်ခံဖို့ဒါလေးကျွန်တော်တို့လိုက်ပြီးတော့ကျွန်တော်တို့ပြည်သူတွေကိုနှိုးဆော်နေတယ
်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလုံခြုံရေးကောင်စီဆိုပြီးတော့ထားတဲ့အပေါ်ကအဖွဲ့ရနေပြီးတော့အကုန်လုံးကိုချုပ်ကန့်ထားတာရောဘယ်လိုလုပ်မလဲခင်ဗျာ
သူကကျွန်တော်တို့ under constitutional government လို့ဆိုထားတယ်လေ constitution အရာပဲသူလုပ်လို့ရမှာပေါ့ကျွန်တော်တို့က constitution အရာမဟုတ်ဘူးဆိုရင်ပြောပိုင်권ရှိတယ်လေဗျာကျွန်တော်တို့ပြောမှာပေါ့
အခုဆိုလို့ရှိရင်ပေါ့လေ
ဟု
တ်ကဲ့ပြီးခဲ့တဲ့ပေါ့အတွေ့အကြုံတွေအရာကြည့်မယ်ဆိုလို့ရှိရင်သူပြီးခဲ့တဲ့အမျိုးသားညီလာခံမှာလည်းတိုင်းရင်းသားတွေလည်းတက်တယ်ဒီပေါ့ဒီအဖွဲ့အစည်းပေါင်းစုံပေါ့လူထုလူတန်းစားပေါင်းစုံကတက်ကြတယ်ပေါ့လေတက်ကြပြီမဲ့တကယ်တမ်းကျတော့တင်ပြကြတဲ့ဟာတွေကတင်ပြချက်တွေအကုန်လုံးတက်ကိုပေါ့ရေးဆွဲပြီးသားပုံစံမျိုးကပဲကြာလာတာပဲများတယ်လေအပေါ်ကနေပဲချပေးတဲ့ဟာကိုပဲဒီကိုယ်စားလှယ်တွေကဖတ်ပြတဲ့ပုံစံမျိုးပဲရှိနေတယ်လေဆိုအဲ့လိုမျိုးပုံစံမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျကျွန
်တော်ပြောပြမယ်အဲ့ဒီနေရာမှာအပြောင်းလဲတွေအများကြီးပဲဗျ Constitutional Government လို့ဆိုလိုက်ခြင်းအပြင်အနာကိုနီ Constitution ဖြစ်ရမှာပေါ့ဗျာ Out of Constitution ဆိုရင်ကျွန်တော်တို့ကန့်ကွက်မှာပေါ့အဲ့ဒါတော့ခင်ဗျာကျွန်တော်တို့ယုံကျွန်တော်တို့ကအဲ့ဒီ Constitutional Government တခုမဖြစ်လာလို့သူတို့ကဆက်ပြီးတော့ဒီပေါ်မှာလူဝကြီးအောင်ရင်ကျွန်တော်တို့ကန့်ကွက်မှာအဲ့ဒါတော့ခင်ဗျာကျွန်တော်တို့ဟိုအထင်မသေးနဲ့ကျွန်တော်တို့ကစစ်တပ်ကြိုက်လိုက်လို့မယ်ဆိုခင်ဗျာတို့ထင်နေတာမှားနေတယ်လို့ကျွန်တော်တို့မြင်တယ်
ဘာဦးအောင်လွင်တို့ရဲ့အယူအဆနဲ့ဦးအောင်လွင်တို့လုပ်နေတဲ့ပုံစံကဒါဦးလုံးလွင်တို့ရဲ့အနေထားပေါ့လေအဲ့ဒါကိုကျွန်တော်သိချင်လို့မေးတာပါအခုတော့ပြောပြရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်